อินโดนีเซียอ่ะอาเซียนဥက္ကဋ္ဌဖြစ်လာတဲ့အခါမှာစစ်ကောင်စီပေါ်မှာပို့ပြီးတော့ဖျားပေးလာမယ်လို့တချို့ကယူဆပါတယ်။ဒီပေါ်မှာဆရာအနေနဲ့ဘယ်လိုထင်မြင်မိပါသလဲ။ဒီလိုဖြစ်လာနိုင်မယ်လို့ရောချင်ပါသလားဆရာ
။အင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အခါမှာလူတော်တော်များများအတွက်အတက်ဆရာကောင်းတဲ့ကိစ္စလို့ဆိုနိုင်ပါတယ်။ဘာမှမဟုတ်ဆိုတော့အရင်အင်ဒိုနီးရှားမတိုင်ခင်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေကအာဆီယံပေါ်မှာသူတို့ကသိပြီးတော့အင်ဒိုနီးရှားလောက်အစိမ်းသွားကြီးကြီးနဲ့ဥစားမိုင်းမဲ့နိုင်ငံတွေမဟုတ်ဘူးဆိုပြီးတော့နှိုင်းရှင်ကြတာလည်းရှိပါတယ်။ဥပမာပြင်မြန်မာမှာအနာသိမ်းပြီးနောက်ဖြစ်ခဲ့တဲ့ဥက္ကဋ္ဌတွေဖြစ်တဲ့ကမ်ဘောဒီးယားတို့ဘရူနိုင်းတို့ဆိုလို့ရှိရင်သူတို့နိုင်ငံ snake တွေကိုနှိုင်းရတော့အင်ဒိုနီးရှားလောက်လုံနိုင်ငံတွေလည်းအနေထားမှာမရှိတဲ့နိုင်ငံတွေဖြစ်ခဲ့ပါတယ်။ဒါကြောင့်အင်ဒိုနီးရှားကျတော့တော်တော်လေးအခြေအနေကောက်လာလိမ့်မယ်လို့အားတက်ကြသူတွေရှိပါတယ်။သို့တော်လည်းပဲတချို့ကတော့အင်ဒိုနီးရှားလည်းပဲသိဖြစ်နိုင်မှာမဟုတ်ဘူး။သူတယောက်တည်းလုံလို့ရရကိစ္စလည်းမဟုတ်ဘူးအာဆီယံတစ်ဖက်လုံးကလုံရမယ့်ကိစ္စသာဖြစ်တယ်ဆိုပြီးတော့တွေ့ကြပါတယ်အင်ဒိုနီးရှားဘာလုပ်လာမလဲဆိုတော့အတိအကျသူကမပြောသေးဘူးပေါ့လေတရားကိုယ်စားလှည့်မယ်ဘာညာလုပ်နေရဲဆိုတော့အင်ဒိုနီးရှားတကယ်ဘာလုပ်လာမလဲဆိုတော့လမ်းစဉ်ကိုတိကျချပြပြီးတော့လုံမလုံဆိုတော့စောင့်ကြည့်ပြီးတော့အဆုံးဖြတ်ပြရပိုကောင်းမယ်ထင်ပါတယ်အခုလောလောဆယ်မှာကတော့မျောလင်းချက်တစ်ပိုင်းတစ်စားနဲ့နေကြရအောင်မယ်လို့ယူဆပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီမှာအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတယ်တစ်ဖက်မှာကျတော့မလေးရှားဝန်ကြီးချုပ်အသစ်ကမြန်မာကိုပုံစံပြောင်းပြီးတော့ချဉ်းကပ်ဖို့အတွက်အပြင်းထန်ပြောလာတာရှိပါတယ်အဲ့ဒီအချက်နှစ်ချက်နဲ့ပြင်မဲ့တချို့ကမျှော်လင့်ချက်တွေပို့ပြီးတော့ထားလာတာလည်းတွေ့ရပါတယ်ဒီပုံမှာရောဘယ်လိုသုံးသပ်မိပါသလဲ
အာမလေးရှားကိစ္စကိုသိကြပြမယ်ဆိုမလေးရှားလေသံတင်းနေတာအခုမှမဟုတ်ပါဘူးမြန်မာစစ်ကောင်စီအနာမသိငင်ကြဲရပဲမလေးရှားအတော်လေးရိုညာဒုက္ခတွေတွေကိုသိကြတဲ့အတွက်ကြောင့်ဆိုပြီးတော့မလေးရှားအတော်လေးတင်းတင်းမာမာပြောနေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့အခုအန်ရာအီဘရာဟင်ဝန်ကြီးဖြစ်လာတဲ့အခါမှာသူဟာတိုင်းပြည်ကနေပြီးတော့ထွက်ပြီးတော့ဒေသရင်းမှာလည်းပဲသူအချိန်ဝါကိုတက်အောင်လုပြခြင်းတဲ့သဘောနဲ့ခီးရေလှက်နေရဲဆိုပြီးတော့သုံးသပ်သူတို့ချောအဲ့လိုတော့ရေးကြပါတယ်ဆိုတော့သူအဓိကပြောရတဲ့နှစ်ချက်ကတော့ဘင်္ဂဝရောက်တဲ့အခါမှာသူပြောခဲ့တာကတော့မြန်မာနိုင်ငံဟာအာဆီယံကိုဒေသရင်းဒုက္ခပြည့်အတွက်ကြောင့်ပြန်ဖွဲ့ရကာဗောက်ဒါဖက်ထုတ်လိုက်ရမယ်ဆိုတဲ့သဘောမျိုးပြောခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံအစိုးရဘက်ကထိုင်းဘက်ကတစုံတရာတုံ့ပြန်တာလက်ခံတာကြိုးစားတာဘာမှမကြားပါဘူး။သိသိနေနေတယ်ပေါ့လေဆိုတော့သိပြီးတော့ဘူရင်ကြားရမတူပါဘူး။ကြားစရာလည်းအကြောင်းမရှိပါဘူး။ထိုင်းကတော့မြန်မာနဲ့နီးနီးကပ်ကပ်ဆက်ဆံနေတဲ့နိုင်ငံဖြစ်တယ်။တခါဦးနီဂျိုအီဘရာဟင်ဟာဖိလစ်ပိန်ရောက်တဲ့အခါမှာဖိလစ်ပိန်တက္ကသိုလ်မှာသူကမင်းကုန်းပြောတော့မြန်မာနိုင်ငံဟာအာဆီယံနဲ့မှာသိပ်ပြီးတော့ဒုက္ခပြနေတယ်သူတို့နိုင်ငံမှာမြန်မာနိုင်ငံကဒုက္ခတွေပေါင်း20ကျော်လောက်ရောက်နေပြီဖြစ်တယ်ဒါကြောင့်မြန်မာနိုင်ငံကိုချင်းကပ်ဖို့ဒီစစ်တစ်ခုရှာရမယ်ဆိုပြီးတော့ပြောပြန်ပါတယ်ဒီကိစ္စမှာလည်းပဲဖိလစ်ပိန်ဘက်ကသိပ်ပြီးတော့ပြောတာမတွေ့ရသေးပါဘူးဆိုတော့ဒေရှာနဲ့အင်ဒိုနီးရှားနိုင်ငံလုံးရဲ့ပြောတာတွေကတော့အဒစီအရောတောက်ပါတယ်စကားစံအနေနဲ့ပေါ့လေလက်တွေ့ဖြစ်မလာရင်တော့သကြံအမြောက်များဖြစ်သွားလိမ့်မလားမပြောတော့ဘူးများစီခင်ဗျာ
အဲ့ဆရာပြောတဲ့သဘောရဆိုရင်ဒါတိတ်ပြီးတော့မျောလင်းလို့မရဘူးလို့ထင်တဲ့သဘောပါနော
်ဟုတ်ပါတယ
်ဆိုရင်ဘာကြောင့်မျောလင်းလို့မရဘူးလို့ဆရာအနေနဲ့ထင်ပါလဲ
အဓိကကတော့မြမစစ်တပ်ကနားထောင်မှာမဟုတ်ဘူးလေမြမစစ်ကောင်စီကသူတို့သိမှဂရုမစိုက်တာဘာပြောပြောဂရုမစိုက်ဘူးဆိုပြီးနေလာခဲ့တာပဲအာဆီယံမူငါချက်နဲ့ပြကားရတဲ့ဟာကောင်းတယ်ဒီတိုင်းလုပ်ကြပါဆိုပြီးတော့ဝိုင်းဝန်းတိုက်တွန်းကြတဲ့ဒီမူငါချက်မြန်မာစစ်ကောင်စီတခုမှမလိုက်နိုင်ဘူးအဲဆိုဘာမှဖြစ်စရာမရှိဘူးဆိုတော့တချို့ကပြောတယ်မြန်မာစစ်ကောင်စီလိုပြောလို့မရဘူးခက်ကြမ်းကြမ်းကင်တွယ်ရမယ်ပြောတယ်ခက်ကြမ်းကြမ်းကင်တွယ်ဖို့ကလည်းအာဆီယံမှာကင်တွယ်နိုင်တဲ့ရည်ချင်းအချက်လက်တွေနဲ့ပြည့်စုံရမယ်အခုသူ့မှာအကန့်အသတ်တွေအတားအဆီးရှိနေတယ်ပညာရှင်တွေသုံးသပ်သူတွေကလည်းလိုအပ်နေတယ်အာဆီယံမှာ consensusအများသဘောတူဘုံသဘောတူညီရကြမှာသာဆုံးဖြတ်ချက်ချနိုင်ရမယ်ဒုတိယတစ်ချက်က non interference အဖွဲ့ဝင်နိုင်ငံတွေပြည်တွင်းရေးကိုဝင်မဆွဲဘူးဆိုတဲ့ဟာဒီမူတစ်ချက်ကညီစွမ်းနေတာပဲမြန်မာနိုင်ငံမှာဝင်မဆွဲရင်ဘယ်လိုမှပြောင်းလဲပြပါမဟုတ်ဘူးတဲ့စစ်တပ်က Washington War College ကပမာခအစားရှိဘူးစားဘာပြောလဲဆိုတော့အခုနေချင်းကပ်ပြီးတော့ပြောနေလို့ဘယ်တော့မှမရဘူးတဲ့ဘာကြောင့်လဲဆိုတော့သူတို့ကစစ်စစ်ဆွေးနွေးခြင်းနဲ့ goodwill ဆန္ဒသဘောထားမှမရှိဘူးသူတို့လိုချင်တာအာနာသူတို့လိုချင်တာအတိုက်ခံတွေကိုလုံးဝနှိတ်ကွချင်းမပြလိုက်ဘဲဖြစ်တယ်တဲ့ဆိုတော့သူတို့ကိုဒီလိုစကားနဲ့ပြောလို့မရဘူးခက်ကြမ်းကြမ်းကြိုက်မှဖြစ်မယ်လို့ဘာမှကအပူဇာကပြောနေသလိုက ထိုင်းကပမာသီဂျင်နာကလည်းအဲ့လိုပြောတာတွေ့ရပါတယ်သူရေးထားတာသုံးသပ်ချက်မှာပေါ့လေဆိုတော့အဓိကမအောင်မြင်ရတာဒီနိုင်ငံရဲ့ပြောစကားဟာဘာကြောင့်မထီရောက်နိုင်ဘူးလို့ဆိုတော့အကြောင်းရင်းကတော့အဲ့ဒါပါပဲမြတ်စင
်ဒါဆိုရင်ဂျန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရောဘယ်လိုအနေအထားရှိပါသလဲ
ကျွန်တော်အာဆီယံအဖွဲ့ဝင်နိုင်ငံတွေအများစုကတော့မြန်မာနိုင်ငံနဲ့နိုင်ငံရေးစနစ်ချင်းသိပ်ပြီးတော့သူမသာကိုမသာသူတို့ကနည်းနည်းစားရဆိုရင်တော့သူတို့ကအတိုက်ခံတွေကိုပြစ်ခတ်ဖန်ဆီးနှိစက်တာတွေမရှိဘူးဆိုတာပဲကွာတယ်လို့ပြောပါလိမ့်မယ်။များသောအားဖြင့်သူတို့တွေကလည်းတကယ်ဒီမိုကရေစီကြားရရွေးကောက်တင်မြှောက်ထားတဲ့အစိုးရလို့ပြောရခက်ပါတယ်။ထိုင်းဆိုပဲကြည့်ပါတော့မြန်မာအင်ဂျင်ရှင်သူတို့နာမည်စစ်တပ်ကအနာသိပြီးတော့ရသဟိုဟိုပြီးဥပဒေနဲ့အတင်းတည်မြဲဖို့ကြိုးစားထားတဲ့အစိုးရလို့ပြောလို့ရပါတယ်။လာအိုဗီယက်နမ်ကမ်ဘောဒီးယားဒါတပါတီအထုတဲ့နိုင်ငံတွေသာဖြစ်ပါတယ်။ဘရူနိုင်းထူနီလောက်ပါပဲ။ဖိလစ်ပိန်းကလည်းပဲသမ္မတမာကိုစ်ကရွေးကောက်ပွဲအရတက်လာတာဟုတ်ပေမဲ့သူ့ဖေရဲ့ရေမကြီးကသူ့ပေါ်မှာထုနေတော့သူကဘလောက်ဖြစ်လာတိုင်းလဲဆိုတော့လေလူတွေကစောင့်ကြည့်နေကြတဲ့အခြေအနေရှိပါတယ်။ဆိုတော့သူတို့နိုင်ငံပါတီလိုပြတ်တန်လို့ရှိရတော့သူတို့ဟာအင်ဒိုနီးရှားမလေးရှားတို့ပြောတဲ့အချိန်တက်တက်ကြွကြွလိုက်လာပြီးတော့ဆောင်ရွက်နိုင်ပါမလားဆိုတော့လည်းပဲအဓိကအခက်အခဲကြုံနေပါတယ်အဲဒါကြောင့်မဖြစ်နိုင်ဘူးလို့ဒါစိတ်ကောင်းမှန်းနဲ့ဆက်နေရတာဖြစ်ပါတယ
်ဒါနဲ့ဆရာဒီနေရာမှာတခုပြောချင်တာလေဒီအာဆီယံဥက္ကဋ္ဌဖြစ်နေတဲ့ဒီအင်ဒိုနီးရှားကသူကိုယ်တိုင်လည်းဆရာနာရှင်အောက်ကနေပြီးတော့ပြောင်းလဲလာတာပါဒီလိုသူ့အတွေ့အကြုံနဲ့ဆွဲဆောင်နိုင်မဲ့အလားအလာရှိမယ်လို့ထင်ပါလားဆရာ
။စိတ်ကောင်းတဲ့မိဘမှာပဲအင်ဒိုနီးရှားရဲ့အတွေ့အကြုံကိုနမူနာယူသင့်တယ်ဆိုတာမြန်မာနိုင်ငံသူပထမဆိုရည်လက်ထက်ကလေးကဥသိမ်းရှင်လက်ထက်ကလေးက2000ကျော်ပြောရင်ကလေးကအဲ့ဒီဟာကိုနမူနာအဖြစ်လမ်းကြောင်းပေးခဲ့ရတဲ့ပညာရှင်တွေသုံးသပ်သူတွေအများကြီးပါ။အင်ဒိုနီးရှားမှာလို့သလိုပဲလို့ဖို့သင့်တယ်ပါဒီမမသူတို့လည်းပဲအစားတုန်းကတော့စစ်တပ်ကိုအထူးစားတစ်ခုတည်းပေးထားတယ်။နောက်တဖြည်းဖြည်းတွင် phase out ဖဲထုတ်သွားမယ်။နောက်ပြီးတော့လုံအောင်ရသစစ်မှန်တဲ့ဆိုရဖြစ်အောင်လုပ်မယ်အဲ့လိုပြောခဲ့ကြပါရဲ့။အခုအင်ဒိုနီးရှားမှာဂျိုကိုဗီဒိုရောဟာဆိုလို့ရှိရင်လုံအောင်ရသစစ်စစ်အဆိုရအဖြစ်ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါကိုမြန်မာနိုင်ငံလည်းဖြစ်လာလိမ့်မယ်လို့ဖြစ်လာပါစေလို့တို့ရမျှော်လင့်ကြတယ်။ဆိုတော့အဲ့ဒီသမ္မတဝီဒိုရောကလည်းပဲသူတို့နိုင်ငံမှာပြောင်းလဲလုပ်လာခဲ့တဲ့တွေ့ကြုံရင်းကျက်တဲ့လာစပက်ဒီကတည်းကမြန်မာနိုင်ငံကိုဆီလွတ်မယ်ဆိုတာစဉ်းနေပါတယ်။အဲဒီဘယ်တော့ဆီလွတ်မလဲ။တကယ်တော့လက်ခံပါမလားဆိုတာလေသိစံတရားရှိစီရ။နောက်တစ်ခုကဒီသမ္မတဝီဒိုတို့ဟာကမ္ဘာအင်အားကြီးနိုင်ငံ20ဖြစ်တဲ့ G20 အစည်းအဝေးကိုအင်ရှင်ဖြစ်လက်ခံကျင်းပတယ်။ဆိုတော့အောင်မြင်မြင်ကျင်းပနိုင်ခဲ့တယ်လို့ကမ္ဘာကချီးကျူးရတယ်။အများကြီးအမှတ်ပေးရပါတယ်။ဆိုတော့သူစီဒီအစည်းအဝေးကိုဆက်ပြီးတော့ထိမ့်ပြီးမြန်မာနိုင်ငံမှာလည်းအလားတူလုပ်ပြခဲ့လိမ့်မယ်လို့ပြောကြားရတယ်ရှိပါတယ်။အင်တာနက်မျောလင်းဇင်နကိစ္စဖြစ်ပါတယ်။ဒါပေမဲ့အာဆီယံဥက္ကဋ္ဌစတဟာတစ်နှစ်သာဖြစ်ပါတယ်မှာစဉ်။မြန်မာနိုင်ငံရဲ့ပြဿနာကတိတ်ပြီးတော့တရှိကြံမြင့်လာခဲ့ပြီဖြစ်တဲ့ပြဿနာမျိုးစုံ။အဘယ်အစားဆွဲထုတ်ရမှမသိရဲ့စုကြုံလို့ဖြစ်နေပြီ။ဆိုတော့ဒီကိစ္စကိုသမ္မတဝီဒိုရိုရဲ့အာဆီယံဥက္ကဋ္ဌစတန်ကျန်တဲ့လာပိုင်းအတွင်းမှာဖြစ်စင်းနိုင်မှာမလားဆိုတော့အင်တာမှမဖြစ်နိုင်တဲ့ကိစ္စလို့ထင်ပါတယ်မြတ်စဉ်။
အခုအာဆီယံဆုံးကြီးစည်းဝေးပွဲတွေမှာစစ်ကောင်စီကိုမဖိတ်တော့ဘူးဆရာဒီနိုင်ငံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေမှာတော့နိုင်ငံရေးရကိုစားမပြူတဲ့သူကိုပဲဖိတ်တာလည်းရှိပါတယ်ဒီတော့အာဆီယံအနေနဲ့ပေါ့နော်မြန်မာနိုင်ငံအပေါ်မှာဒီထက်ပိုပြီးတော့ဘာလို့လာနိုင်သေးရလို့ထင်ပါတယ်ဆရာဥပမာပေါ့မြန်မာကိုအာဆီယံဖွဲ့ဝင်ရနေပြီးတော့ရပ်ဆိုင်းလိုက်တာမျိုးရောဖြစ်လာနိုင်တယ်လို့ထင်ပါသလား
ပထမတစ်ခုကတီဝဲတွေမှာမြန်မာကိုမဖိတ်တော့တာမြန်မာကသိပ်ပူပုံမရပါဘူးအဲ့ဒီစားကမဖိတ်လည်းပဲအေးစီပဲနာကြီးသက်သာတယ်ဆိုပြီးတော့မြန်မာစစ်ကောင်စီကအဲ့လိုများသဘောထားလာတာမသိပါဘူးနောက်တစ်ခုကဖက်ထုတ်ပြစ်နိုင်လားဆိုတာစောစောကကျွန်တော်တို့ပြောခဲ့တဲ့အတိုင်းပဲမလေးရှားဝန်ကြီးချုပ်အန်ဝိုင်အီဘရာဟမ်ကဒီကိစ္စကိုလည်းလမ်းကြောင်းနေပြီဖြစ်ပါတယ်ဘယ်သူမှလိုက်မလာသေးဘူးအခုချိန်ကြီးဆိုတော့အာဆီယံဒီဖက်ထုတ်ဖို့မပြောနဲ့အဲ့ဒီကိစ္စမှာဝင်ရောက်ဖြစ်ရှင်းဖို့ဆိုတာတော့မှ consensus အလုံးပုံတော့ညရမှာဆုံးဖြတ်ရမယ်ဆိုတာအဖို့ဝင်နိုင်ငံကိုထုတ်ပြအောင်ဆိုတာတော့ဘယ်လို့မှလွယ်လွယ်ကူကူသူတို့လက်ခံကြလိမ့်မယ်မဟုတ်ဘူးဒီလိုအစဉ်လာလည်းမရှိခဲ့ပါဘူ
းအဲ့လိုဆိုရင်တရုတ်ဘက်ကိုပို့ပြီးတော့တွန်းပို့လိုက်တယ်လို့ရောဖြစ်မသွားနိုင်ဘူးလားဆရာ
တကယ်တော့တရုတ်နဲ့ပိုနီးစားသွားလေမှာဆိုလို့မြန်မာအရေးကိုထဲထဲဝင်မကိုင်းတွဲတာဘာလို့ပြောတာဟာ မကန်တွေ့ခြင်းတဲ့နိုင်ငံတွေရဲ့ရမေရှားအကြောင်းပြချက်ပါမလို့ချင်လို့အကြောင်းပြနေတယ်လို့ပြောလို့ရပါတယ်ဆိုတော့တချို့ကသုံးသပ်ကြတယ်အဲ့တော့အာဆီယံဟာအဓိကတာဝန်ရှိတဲ့အဖွဲ့အစည်းဖြစ်ရတဲ့ဘာမှမတတ်နိုင်ပါလားလို့နိုင်ငံတိုင်းစုချာခံရတာကလွတ်ကင်းအောင်သူလွတ်ပြနေရတာဖြစ်လို့တော့ပြောကြပါတယ
်ဆရာအဲ့တော့ဒီလိုအခြေအနေမျိုးမှာအားလုံးရဲ့ရင်ထဲမှာရှိနေတဲ့မိကုံပေါ့မြန်မာနိုင်ငံအတွက်မျှော်လင့်ခြင်းမရှိတော့ဘူးလားပြ
ဟုတ်ကဲ့အဲ့ဒီမိကုံကအားလုံးရင်ထဲမှာရှိတယ်လို့ကျွန်တော်ရင်ထဲမှာလည်းရှိရမိကုံဖြစ်ပါတယ်များချင်းအမျိုးလင်းချက်ကတော့ထားရမှာပဲသို့တော့အဲ့ဒီမျိုးလင်းချက်ကနိုင်ငံသားကိုအောက်ကလို့အာဆီယံကိုသော်လည်းကောင်းပြင်ပတနိုင်နိုင်ငံအနောက်နိုင်ငံကိုသော်လည်းကောင်းအောက်ကပြီးတော့လုပ်လာလို့တော့မရပါဘူးအဲ့ဒါကိုပြည်တွင်းမှာပဲပြောင်းလဲနိုင်အောင်ဂျုံခံရမယ်ကျိုးပန်းရမယ်လို့ထင်ပါတယ်ချင်းကြမယ်လို့ပဲကျွန်တော်ရဲ့ကြွညင်တဲ့လူတွေကိုမိကြည့်တော့လေအဲ့ဒီပုဂ္ဂိုလ်တွေကလည်းအဲ့လိုပဲပြောတယ်